မင်းစုလင်က73ရက်နေ့ကနေပြီးတော့မှကျင်းပတဲ့စစ်ကောင်စီအစည်းအဝေးမှာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိုင်းပြည်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုရှိအောင်ဆောင်ရွက်ဖို့အတွက်လိုအပ်နေတယ်လို့ပြောဆိုသွားတာပါ။ဒီနေ့အတွင်းဇူလိုင်လ17ရက်နေ့အထိရရှိထားတဲ့အချက်လက်တွေအရပြည်တွင်းမှာထောက်ခွဲဖျက်ဆီးမှုအကြိမ်900နီးပါးရှိခဲ့ပြီးသေဆုံးသူ982ဦးရှိခဲ့တယ်လို့ထုတ်ဖော်ပြောဆိုခဲ့ပြီးတော့ပြည်နေအေးချမ်းဖို့အတွက်လိုအပ်နေတယ်လို့ပြောသွားတာပါ။ဒါဟာဖြင့်အရေးပေါ်ကာလအနေနဲ့တက်တန်းတိုးအုပ်ချုပ်နေတာဒီလကုံမှာပြည်တော်မှာမို့နောက်ထပ်တက်တန်းတိုးဖို့အတွက်အလားအလာပြနေတာဖြစ်နိုင်တယ်လို့နိုင်ငံရေးခက်ခက်တွေကတုံ့ပြန်ပြောဆိုကြပါတယ်။တကယ်တော့အခုလိုတက်တန်းအကြိမ်ကြိမ်တိုးနေတာကတရားမဝင်တယ်လို့နောက်ထပ်6လတက်တန်းတိုးမယ်ဆိုရင်လည်းအခြေအနေတွေကပိုဆိုးလာဖို့သာရှိပြီးတိုင်းပြည်အတွက်ပဲနှစ်နာစေလိမ့်မယ်လို့နိုင်ငံရေးလေလာတုံ့ပြန်သူတို့ကပြောပါတယ
်။တိုင်းပြည်စီမံကအခုဒီဖွဲ့စည်းပုံသူတို့ဖွဲ့စည်းပုံ2800တာမန်ချင်းမဟုတ်လို့ချောင်းလာတာကြတန်းတူတယ်ဆိုတော့ဒီကြော်ဝဲလက်တော့မချစ်ဘူးကြောင်းမလို့ပေါ့နော်ချင်းရတော့ဟိုပုံဘူးတော့ဒီပုံရတော့ပုံဆူလာဦးလိမ့်ရှိတယ်အငယ်ကြီးနော်ဒီပိုင်းရတော့တိုက်ပြီးဒီမူကြီးအရာရာပေါ့ပုံဆူလာဦးလိမ့်ရှိတယ်ဒီခုနကတော့သူကချင်းရဦးမယ်နော်ဒါလက်ထဲမှာဟိုတိုက်ပြီးဆင်းရမယ်ကလူကြီးကချင်းရနိုင်ဦးမယ်လို့ပြောသွားကျိုးသားနေပါလေ။ကျော်မေချင်းရရှိချက်တော့ဘုကောင်းလာဖို့တိုက်ရင်မှမရှိဘူး။ဒီအချင်းတို့ကိနေဦးမေလာတူအတူတူချင်းရရခံနိုင်နေတယ်လို့အဲမဟုတ်ရင်တော့သူကသူချင်းလေးရောသူကဆက်ကျိုးသားနေဦးမှာ။ဒါမှလည်းသူ့လူတွေချင်းရမှာမဟုတ်ဘူး။
အနာဘင်းကောင်းဆောင်ကတော့အရေးပေါ်ကာလကြေညာထားတာကိုရုပ်သိမ်းရွေးကောက်ပွဲပြန်လဲကျင်းပပြီးအနိုင်ရပါတီကိုအာဏာလွှဲပေးဖို့စီစဉ်ထားပေမဲ့လည်းတည်ငြိမ်အေးချမ်းရေးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ပြောပါတယ်။စကိုင်းတိုင်းချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာလုံခြုံရေးအခြေအနေကအဆိုးဆုံးဖြစ်နေတဲ့အကြောင်းနဲ့အဲ့ဒီဒေသတွေမှာလုံခြုံရေးအတွက်ပုံမှန်ဆောင်ရွက်ဖို့လိုအပ်နေတယ်လို့လည်းဘူယုံမူကြီးမေအောင်လိုင်ကမနေ့တုန်းကပြောဆိုသွားတာပါ။အရေးပေါ်ကာလတက်တန်းတိုးမဲ့အကြောင်းတရားဝင်ကြေညာတာမဟုတ်ပေမဲ့လို့တိုးဖို့လိုအပ်တဲ့အခြေအနေတွေအဖြစ်နဲ့ပြောဆိုသွားခဲ့တာပါ။ဒါကိုကြည့်မယ်ဆိုရင်ဒီလကုံမှာတက်တန်းတိုးနိုင်တယ်လို့လာမယ့်6လအတွင်းတွဲဆုံဆွေးနွေးဖို့ကြိုးစားတာလို့အပြောင်းလဲတွေလည်းဖြစ်လာနိုင်တယ်လို့နိုင်ငံရေးလည်လာတုံးသက်သူဦးရထွန်းကပြောပါရယ်
။6လအတွင်းမှာဘာတွေလုပ်ခဲ့တာရောဆိုတော့စီရေးနီးနဲ့ပဲအဲဒီစီရေးနီးနဲ့ပဲစီရေးအရာပုံကံတိုက်ခိုက်နေတဲ့အဲဒီနေရာတွေကိုဒေသတွေကိုသူတို့ဒီနှိမ်နင်းတာပေါ့နော်အစီအရာအနိုင်ယူဖို့အစီအရာဒီချုပ်ကန်နိုင်ဖို့ထုတ်ကြိုးစားခဲ့တာအစီအနည်းနဲ့ဒီလိုမျိုးဝတ်ပြပြအောင်လုပ်တဲ့ကိစ္စကိုသူ့ကြီးကမရနိုင်တဲ့အခါဘာတွေနဲ့လှုပ်လာနိုင်လို့ဆိုနိုင်ငံရေးနည်းနဲ့အခုတော်ဆန်းစုကြည်တွေနဲ့ဆွေးနွေးပြီးတဲ့အခါကျတော့သူတို့အခုဖန်စီထားတဲ့အနေဒီကောင်းဆောင်တွေလွတ်ပေးပြီးတဲ့အခါကျတော့လူလုံးမဲ့ရေကောက်ပွဲမှာပါဝင်ရှိနေတဲ့ဘုအတွက်ဆွေးနွေးနိုင်တာလေးနိုင
်စစ်ကောင်စီဟာ2022ခုနှစ်ဇန်နဝါရီလမှာအာဏာသိမ်းခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာလို့ဆိုပြီးအရေးပေါ်ကာလ6လတက်တန်းကိုအကြိမ်ကြိမ်တိုးခဲ့တာလည်းဖြစ်ပါတယ်ဒီနှစ်ဇန်နဝါရီလ31ရက်နေ့ကနောက်ဆုံးအကြိမ်တက်တန်းတိုးခဲ့တာကတော့အခုဇူလိုင်လကုန်မှာ6လတက်တန်းပြည့်မှာဖြစ်ပါတယ်အနာသိအုပ်ချုပ်နေတဲ့ကာလအချိန်မှာနိုင်ငံတော်ဝန်ဆက်ကျင်ကက်ကွက်ဆရာပြမှုတွေနဲ့လက်နက်ကင်လှုပ်ရှားမှုတွေပေါ်ပေါက်ခဲ့တယ်လို့အကြမ်းဖက်မှုတွေကလည်းတနည်းတစ်ခြားပိုဆိုးလာနေတာဖြစ်ပါလေရှင်။